မင်္ဂလာပါကိုမင်းဦးရှင့်
မင်္ဂလာပါခင်ဗျာ။
ကိုမင်းဦးကတော့ဒီထိုင်းနိုင်ငံတောင်ပိုင်းမှာအခြေစိုက်တယ်ပေါ့နော်ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး Foundation FAD ရဲ့အလုပ်သမားရေးဆိုင်ရာဌာနတာဝန်ခံဖြစ်ပါတယ်ဆိုတော့ဟိုထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေအတွက်ကိုလည်းဒီပညာပေးအလုပ်တွေလုပ်နေပါတယ်ဆိုတော့အခုကိုမင်းဦးကိုမေးချင်တာတော့ဒီထိုင်းနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ပေါ့နော် COVID တတိယလှိုင်းနဲ့ပတ်သက်ပြီးတော့မေးချင်တာပါဆိုတော့ထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ COVID တတိယလှိုင်းကတော်တော်လေးဟိုကူးစက်မှုအခြေအနေဆိုးနေပါတယ်ဆိုတော့တစ်နှစ်တစ်နှစ်ကိုလည်းအတူပြုလူနာသက်က2000ကျော်ရှိနေတယ်ပေါ့လေဆိုတော့ကျွန်တော်အဓိကသိချင်တာကတော့အဲ့ဒီအခုလိုမျိုးဒီကူးစက်မှုဖြစ်နေတဲ့အထဲမှာထိုင်းနိုင်ငံမှာရောက်ပြီးတော့အလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေဘယ်လောက်လောက်ဒီထဲမှာပါနေတယ်လို့ကိုမင်းဦးတို့သိထားပါလဲရှင့်
အခုသူတို့ဒီထိုင်းနိုင်ငံခုနကပြောတဲ့ကျွန်တော်တို့ရောဖွဲ့ထိန်းချုပ်ရေးဘိုဌာနနေပြီးတော့ဒီတခြားနိုင်ငံသားတွေပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သတင်းအချက်အလက်ထုတ်ပြန်တာမရှိတော့ဘူးဗျ။ဒုတိယ COVID လိုင်းမှာဟိုအစမှာတော့ဒီကျွန်တော်တို့စုံပရဂန်ပေါ့နော်စုံပရဂန်နဲ့စုံစာခေါင်မှာဖြစ်တဲ့ကိစ္စတွေပေါ့အဲ့လိုဖြစ်ပြီးတဲ့အခါမှာဒီနည်းနည်းပြဿနာတက်တာပေါ့နော်အဲ့လိုဟိုတုံတုံတိုက်တယ်လုပ်တဲ့ဟာတွေမှာအဲ့လိုမျိုးပြဿနာတက်တဲ့အခါကျတော့သူတို့ကဒီခြေပြောင်းလို့သမားရဲ့ပါရင်မခွဲတော့ဘူးအဲ့ကိန်းကနန်းတွေကိုအတူတူပဲတွဲတွဲပြီးတော့တင်တယ်အခုဒီဖိုင်ငယ်မှာရှိတဲ့ကျွန်တော်တို့ MWG လို့ခေါ်တဲ့ခြေပြောင်းလို့သမားခွန်ရဲ့ပေါ့နော်ပါပဲဆောင်တော်ရေးခွန်ရဲ့ဒီအဖွဲ့အနေပြီးတော့လေဒီကိန်းကနန်းတိတိကျကျသိရင်တော့လိုက်ပါစုံစမ်းတဲ့အခါမှာထိုင်းကျွန်တော်ကျန်းမာရေးဝန်ကြီးဌာနလည်းမထုတ်ပြန်ဘူးကျွန်တော်တို့မြန်မာတန်ရုံကိုဆက်သွယ်ပြီးဆက်သွယ်ကြည့်တဲ့အခါမှာလေအဲ့ရလဲထုတ်ပြန်တာမတွေ့ဘူးအဲ့တော့ကိန်းကနန်းတွေကဒီကျွန်တော်တို့သတင်းတွေမှာရလာတဲ့ကိန်းကနန်းတွေကိုကျွန်တော်တို့ခန့်မှန်းပြီးတော့ပဲပြောလို့ရတာပေါ့နော်အဲ့တော့ကျင်းနေတာကတော့ကိန်းကနန်းတွေရဆိုလို့ရှိရင်ကျွန်တော်ထောင်ကနန်းရှိတယ်ထောင်ဆိုတာကကျွန်တော်တို့2000 3000ဝန်းကျင်လောက်ရှိတယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်သို့တော့ဒီထဲမှာဘယ်နှစ်ဦးကကုသမှုခံပြီးသွားပြီလေပျောက်ယောဂပျောက်သွားပြီလေအဲ့ဒါတွေကိုကြတော့ကျွန်တော်တို့ live ကိုခက်နေတယ်ခင်ဗျ
ခုနပြောတဲ့ဒီထောင်ကနန်းရှိတယ်ဆိုတဲ့အထဲမှာပေါ့နော်ဘယ်အပိုင်းတွေမှာရှိတဲ့ဒီအလုပ်သမားတွေကကူးစက်မှုများတယ်ဆိုတာရောသိရပါလားရှင့်
အထူးသဖြင့်တော့ကျွန်တော်တို့ရှင်ပြောင်းလို့သမားတွေများတယ်ဆက်ရုံလုပ်ရုံနေပေါ့လေအဲ့ဒီမှာဖြစ်တာများတယ်နောက်ပြီးကျွန်တော်တို့ဈေးကြီးတွေအဲ့လိုနေရာမျိုးတွေပေါ့နော်အများစုလုပ်တဲ့နေရာတွေမှာကူးစက်တာများတယ်ခင်ဗျအဲ့ခါကျတော့ကူးစက်တာများမှန်းတော့သိတယ်ဒါပေမဲ့ကျွန်တော်တို့ကိန်းကနန်းရတိကျမသိရဘူးနောက်တစ်ခုရှိတာကဘာလဲဆိုတော့ဒီအခုဟာကဘယ်နေရာတွေမှာဖြစ်တယ်ဘယ်နေရာမှာကူးစက်မှုများတယ်ဆိုလို့ရှိရင်သူတို့ကလိုက်ပြီးတော့စစ်လိုက်တယ်စစ်တဲ့အခါမှာလည်းထိုင်းနိုင်ငံသားတွေပဲဦးစားပေးပြီးတော့စစ်တာမြန်မာတွေကိုစစ်တာမဟုတ်တဲ့အခါကျတော့မြန်မာတွေကြားထဲမှာဘယ်နေရာဖြစ်နေတယ်ဆိုတာကိုတိကျမသိနိုင်ဘူးခင်ဗျ
ဟုတ်ကဲ့ပါဆိုတော့ဟိုဆော့ဆော့ကိုမင်းဦးပြောသလိုပေါ့နော်ဒီကိုဗစ်ဒုတိယလှိုင်းဖြစ်တုန်းကတော့ဒီစမုတ်စခွန်းစမုတ်ပရာဂန်ပြည်နယ်တွေမှာရှိအလုံးလုံးတဲ့ဒီဘယ်လိုခေါ်လဲပင်လယ်စာလုပ်ငန်းတွေမှာလုပ်ကြတဲ့မြန်မာရွှေပြောင်းလုပ်သမားတွေတော်တော်လေးအဲ့ဒီကနေစပြီးကူးတာပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်မို့လို့လဲထိုင်းအစိုးရကဒီစီကန်တင်ကြပ်မှုတွေကိုတော်တော်လေးကိုတင်းတင်းကြပ်ကြပ်လုပ်ခဲ့တယ်ဆိုတော့အခုတစ်ခေါက်ဒီတတိယလှိုင်းမှာကောအဲ့လိုမျိုးရွှေပြောင်းလုပ်သမားတွေအပေါ်မှာစီကန်ကန့်သတ်မှုတွေတင်းကြပ်မှုတွေဘယ်လောက်ထိလုပ်ထားတယ်လို့ပြောနိုင်တယ်ရှင့်
ရှင်ပြောင်းလို့သမားတွေအတွက်ထုတ်ပြန်တာမျိုးတော့ရှိတယ်ဒါပေမဲ့အဲ့လိုမျိုးပေါ့နော်တီးတန်ကြီးအနေနဲ့အရင်အခောက်အခါတွေလိုထုတ်ပြန်တာမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ဟိုဖန်ပါမှာတော့ကျွန်တော်တို့တခုရှိတာဒီမှာကပြည်နယ်ထဲမှာခရိုင်9ခုရှိတယ်အဲ့တော့ခရိုင်9ခုမှာရှိတဲ့ရှင်ပြောင်းလို့သမားလူလူပေါင်းဆောင်တွေနဲ့ကျွန်တော်တို့ NGO အဖွဲ့တွေကဦးစီးဦးဆောင်လုပ်ပြီးတော့ကျွန်တော်တို့ပြည်နယ်မှုနဲ့ပေါ့နော်ကျွန်တော်တို့ညှိနှိုင်းထားညှိနှိုင်းတဲ့အခါကျတော့သူတို့ကနေပြီးတော့ဒီရှင်ပြောင်းလို့သမားနဲ့ပတ်သက်တဲ့အထူးသဖြင့်ဒီကိုဗစ်ကာယောဂါကိစ္စတို့ဒီနောက်ပြီးတော့မှတ်ပုံတင်တဲ့ကိစ္စတို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလူလူကြားထဲမှာပေါ့အလို့သမားတွေကြားထဲမှာဖြန့်ဝေပေးဖို့အတွက်အကူအညီတောင်းထားတဲ့အတွက်ကြောင့်မလို့ဒီခံရနေထုတ်ပြန်ချက်တွေဒီဘဏ်ကောက်ကနေထုတ်ပြန်တဲ့ဟာတွေဆိုကျွန်တော်တို့အားလုံးဘာသာပြန်ပြီးတော့ဒီ community ထဲမှာ live ဝင်ရလဲရှိရဲနောက်ဒီ online social media နေပြီးတော့အဲ့လိုဖြန့်ဝေပေးနေတာတော့ရှိရဲခင်ဗျဒီပြောရမယ်ဆိုလို့ရှိရင်ဒီတစ်ခေါက်မှာကတော့ရွှေပြောင်းအလုပ်သမားတွေအတွက်အဲ့လိုတီးကြပေါ့နော်အဲ့ PPCC နဲ့သူတို့ဟိုလုပ်တဲ့ဟာမျိုးကတော့ကျော်ပါကျော်တယ်လို့ကျွန်တော်တို့အမြင်နေခင်ဗျ
so ကိုမင်းဦးစောစောကပြောသလိုပေါ့နော်ကိုမင်းဦးရဲ့ဒီပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေး foundation FVD ကလည်းဒီရွှေပြောင်းအလုပ်သမားတွေကိုဒီ covid နဲ့ပတ်သက်တဲ့ပညာပေးတွေကိုလုပ်နေတယ်ပေါ့လေ online ကနေလည်းလုပ်နေတာရှိတယ်ဆိုတော့ဘယ်လိုကိစ္စတွေကိုအခုလက်ရှိမှာပေါ့နော်ဦးစားပေးပြီးတော့မှဒီပညာပေးမှုတွေလုပ်နေတယ်ဆိုတာကိုလည်းပြောပြပါပါရှင့်
FVD Facebook social media တစ်ခုရယ်ပြီးအလုပ်သမားမိတ်ဆွေဆိုတဲ့ဟာနှစ်ခုပေါ့နော်ကျွန်တော်တို့အဖွဲ့ကြီးရောက်ခါနေပြီးတော့ကျွန်တော်တို့ဒီသတင်းအချက်အလက်တွေအလုပ်သမားတွေပြင်ပြလိုက်တဲ့အချက်အလက်တွေမျှဝေတာတွေရှိပါတယ်ကျွန်တော်တို့အနေနဲ့ကြတော့ကျန်းမာရေးနဲ့ပတ်သက်တဲ့ပါဝင်ဆောင်ရွက်ပိုင်းဆိုင်ရာတွေဟိုတင်ပြတင်ဆောင်ကြလဲတချို့ကိစ္စမှာစီမင်းစည်းကမ်းနဲ့ပတ်သက်တာတွေပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီဖန်ခခဲမှာအခုကြံခဲ့တဲ့12ရက်နေ့ကနေထုတ်ပြန်လိုက်တဲ့ဟာထုတ်ပြန်လိုက်တဲ့အခါမှာဆိုလို့ရှိရင်ဘာလဲဆိုတော့အဓိကအပြင်ချူပြောင်းလို့တမိုင်းအနေနဲ့ဟလာတတ်မှတ်ထားတဲ့သူညဆိုလို့ရှိရင်7နှစ်မနဲ့ည7နှစ်ဆိုအပြင် ထွက်လို့မရဘူးဆိုတဲ့ကိစ္စနောက်ပြီးတဲ့အခါကျရင်ခရိုင်ကျော်လို့မရဘူးဆိုတဲ့ကိစ္စအထူးသဖြင့်တော့ဒီရှင်ပြောင်းလို့သမားရဲ့အနေနဲ့ဒီဥရေဟိုမတိလိုက်လို့ပြပအေးယူခံမှာစိုးတာရယ်နောက်ယောဂကုသမှုနဲ့ပတ်သက်ပြီးဒီယောဂကြောင့်အာယောဂနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥရေရညှိတယ်ဆိုလို့ရှိရင်အဖမ်းဆီးခံပြီးတော့ပြင်းထန်တာပြေခံမှာဆိုလို့ဒီလိုကိစ္စတွေကိုကျွန်တော်တို့ကဦးစားပေးပြီးတော့ဆိုင်ပြီးတော့ဟိုဒီဒီရှင်ပြောင်းလို့သမားကြားထဲမှာမျှဝေတာမျိုးလုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဒီထိုင်းအစိုးရထုတ်ပြန်ထားတဲ့ပေါ့နော်ဒီကိုဗစ်အထိန်းချုပ်ကန့်သက်ရေးစီကန်းနေတဲ့မှာဒီမြန်မာအလုပ်သမားတွေထိုင်းနဲ့နိုင်ငံလုံးမှာရှိနေတဲ့မြန်မာအလုပ်သမားတွေမဖြစ်မနေသိသင့်တဲ့အချက်တွေရောဘာလို့ပြောလို့ရပါလဲရှင
့်အဓိကတော့ပုံအားဖြင့်ကျွန်တော်တို့ WHO ကထုတ်ထားတဲ့ဟာပဲအဲ့ဒါကိုပဲသူတို့ပြန်ပြီးတော့ထုတ်ထားပဲဥမာကျွန်တော်တို့ဟိုအလုံးပေါင်းတော့6ချက်လားမသိဘူးရှိတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ခက်ခွန်နေပေါ့3မီတာပေါ့လေတန်လို့နေရမယ်ပြီးတဲ့အခါကျရင်လက်ကိုမချခနာဆေးရမယ်ကိစ္စနောက်ပြီးတဲ့အခါကျရင်ကျွန်တော်တို့နှာခေါင်းပိတ်ကျွန်တော်တို့တက်ရမယ်ကိစ္စပြီးတဲ့အခါကျတော့ဒီသူတို့ရဲ့ဒီမော်ချနာတို့ထိုင်ချနာတို့လို့ခေါ်တဲ့ application တွေဒါကိုထိုင်းကျွန်တော်တို့ဒီ mobile phone ထဲမှာထည့်ထားဖို့ကိစ္စပေါ့နောက်ပြီးတဲ့အခါကျတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်သူတို့ကဒီကိုပူချင်းကိုမချခနာစစ်ဖို့ပေါ့နော်နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့အာပြောမယ်ဆိုလို့ရှိရင်ဒီတကယ်လို့ကိုယ့်ကိုမတင်ပါဘူးဆိုလို့ရှိရင်ဒီဖြာရဏာတွေဖြစ်လို့မတင်ပါဘူးပေါ့လက္ခဏာတွေတဲ့ကတခုခုပြရတယ်ဆိုလို့ရှိရင်စေယုံစေကံကိုတွားဖို့ကိစ္စဒီလိုကိစ္စတွေကိုအဓိကထားပြီးကျွန်တော်တို့ဟိုသိစေချင်ပါတယ်နောက်တစ်ခုကတော့ဒီယောဂဟိုကာကွယ်ထိန်းချုပ်ရေးကာကွယ်ထိန်းချုပ်ရေးဌာနထုတ်ပြန်တဲ့ဥပဒေပေါ့နော်အဲ့ဒါလေးကိုသိထားသိချင်ပါတယ
်အခုနောက်ဒီထိုင်းနိုင်ငံမှာအခုဖြစ်နေတဲ့ကိုဗစ်တတိယလှိုင်းပေါ့လေအဲ့ဒီမှာဘာနောက်တစ်ခုဖြစ်လဲဆိုတော့ဒီထိုင်းအချင်းတောင်တွေထဲမှာလည်းကူးစက်မှုတွေဖြစ်နေတယ်ဆိုပြီးတော့ထိုင်းဆိုရပြောပါတယ်ဆိုတော့ဒီကူးစက်မှုဖြစ်နေတယ်လို့ထိုင်းဆိုရပြောတဲ့အချင်းထောင်တွေထဲမှာရောမြန်မာနိုင်ငံသားတွေရှိလားဘယ်လောက်ရှိတယ်ဆိုရင်ရောဘယ်လောက်ရှိတယ်လို့သိရပါလဲရှင့
်ကိန်းကတိုင်းအရအတိအကျကျတော့ကျွန်တော်တို့ဟိုပါပေါ့နော်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်နှယောက်ရှိတယ်ဆိုတော့အဲ့ဒါကြတော့ကျွန်တော်တို့ဟိုတုန်းကဒီအချင်းထောင်နဲ့အချင်းသားတွေမြန်မာအချင်းသားတွေနဲ့ပတ်သက်ပြီးအကူအညီပေးဖို့ကျွန်တော်တို့မြန်မာတန်ဝန်နဲ့ပူးတွဲပြီးတော့လုပ်ခဲ့ဘူးတယ်အာလုံခဲ့တဲ့တစ်နှစ်ကျော်လောက်ရှိပြီပေါ့နော်တစ်နှစ်လောက်ကပေါ့ဒါပေမဲ့အဲ့ဒါကအဆင်ပြေဘူးဘာဖြစ်လို့လဲဆိုတော့သူတို့ကအာနိုင်ငံသားရေးဝန်ကြီးဌာနနဲ့တရားဝင်စာနဲ့ဆင့်ပြီးတော့သူတို့တောင်းရမယ်ဆိုတော့ကျွန်တော်တို့ NGO တွေအနေနဲ့အာလုတ်ခွင့်တိုက်ရိုက်လုတ်ခွင့်မရဘူးပေါ့နော်အဲ့တော့ဒါမြန်မာတန်ရုံအနေနဲ့ဆက်လုပ်ဖို့အတွက်အဲ့တုန်းကအစီရင်ထားခဲ့ပြီးတော့မြန်မာတန်ရုံအနေနဲ့ဒီကိစ္စတွေဆက်လုပ်ရင်မလုတ်ဖြစ်ဘူးအခုနောက်ပိုင်းမှာတော့ကျွန်တော်တို့နည်းနည်းအလန့်ဝေးသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့မသိရောက်တို့တော့ထိုင်းတနင်္ဂနွေမှာထောင်ပေါင်းကအလုံးပေါင်း143,000ရှိတယ်အခုအဓိကဖြစ်တဲ့ထောင်တွေကကျွန်တော်တို့ဘန်ခွန်ပေါ့နော်ဘန်ခွန်အချင်းတောင်ကြီးပါဝင်အလုံးပေါင်း73,000ပေါ့အဲ့ဒီ73,000မှာကျွန်တော်မြန်မာအများစုရှိတာတော့ခုနကပြောရဲဟိုဘန်ကောက်မှာရှိတဲ့အထူးထောင်လို့ခေါ်တဲ့ဒီရေယောင်နောက်ပြီးတော့ဘန်ကွန်အဲ့တော့ဒီနော်ထာဘူလီမှာရှိတဲ့ဒီဝင်းနယ်ကျော်လို့ရှိတဲ့ထောင်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဟိုစာပေါ့ကျွန်တော်တို့ဘာခေါ်လဲဆိုတော့နော်ရာတီဝက်လို့ခေါ်တဲ့နှစ်ကြီးသမားတွေထားတဲ့ကျွန်တော်တို့တောင်ပိုင်းကထောင်ပြီးရင်ဆုံခလာမှာရှိတဲ့ထောင်ပေါ့နော်အစားကြီးပြင်အဲ့ဒီမှာအများဆုံးနောက်ပြီးကျွန်တော်တို့မိနေတာဒီကျွန်တော်ပေါ့ကျွန်တော်ထောင်အဲ့ဒီထောင်တွေမှာတော့မြန်မာရှင်ပြောင်းလို့တမားတွေတော်တော်များတယ်။ဒါပေမဲ့ဒီအခုဟိုအခုထောင်သားတွေဖြစ်တဲ့အထက်မှာမြန်မာနိုင်ငံသားအကျဉ်းသားဗနယောက်ဖြစ်တယ်ဆိုတာမျိုးသူတို့ကမကြင်ညာဘူး။အခုဆိုလို့ရှိရင်တသောင်းဝန်းကျင်ဖြစ်သွားပြီနော်ဖြစ်တဲ့ထောင်သားအရေးအတွက်ကကုဆယ်ရောက်ပါ။
တနိုင်ငံလုံးမှာစုစုပေါင်းထောင်
နိုင်ငံလုံးမှာ
ကုဆယ်မှုဟုတ
်။ဟုတ်ကဲ့။အဲ့တော့အများဆုံးကကျွန်တော်တို့ဒီရနောင်းမဲဆောင်ဒီပြီးတော့ခုနပြောတဲ့ဗန်ခွန်ထောင်မှာရှိရပြီးရင်ဒါသာဒီဘက်လို့အဲ့လိုထောင်တွေမှာရှိရမြန်မာနိုင်ငံသားတွေအနေနဲ့ဆိုလို့ရှိရင်ပို့ပြီးတော့ကူးစက်ဖို့ရှိနေတာပေါ့နော
်ဆိုတော့နောက်တစ်ခုကဒီကိုဗစ်ကာကွယ်ဆေးထိုးတာနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီထိုင်းနိုင်ငံမှာအခုကိုဗစ်ကာကွယ်ဆေးထိုးမှုတွေစနေပြီဟိုစာမေလ16ရက်နေ့တုန်းကဆိုရင်ဒီတန်ငါတော်တွေကိုစပြီးတော့သူတို့ထိုးပေးနေပြီပေါ့လေဆိုတော့အဲ့ဒီကနေပြီးတော့တချင်ချင်းလဲဒီတနိုင်ငံလုံးသူတို့ထိုးပေးမဲ့အစီအစဉ်တွေရှိပါတယ်ဆိုတော့အဲ့လိုထိုင်းနိုင်ငံကထိုင်းအစိုးရကပေါ့နော်ကိုဗစ်ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်တွေမှာဒီသူတို့နိုင်ငံထဲမှာအလုံးလုံးနေတဲ့ဒီမြန်မာတွေအပါဝင်ပေါ့ဒီရွှေပြောင်းလုပ်သမားတွေရောထိုးပေးမဲ့အစီအစဉ်ပါပါလားရှင
့်ဟုတ်ကဲ့တကယ်တကယ်ကဒီဟိုဒီဆေးကာကွယ်ဆေးထိုးအတွက်ပေါ့နော်မှတ်ပုံတင် online ကနေဒီစင်မှတ်ပုံတင်ခြင်းကိုလှုပ်ဆောင်နိုင်ပြီဆိုတာကျွန်တော်တို့ဒီကြံခဲ့တဲ့ဒီမေလ14ရက်နေ့တည်းကကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဘယ်လိုမျိုးဆက်ပြီးတော့သွားလဲဘယ်လိုမျိုး online ကနေပြီးတော့လှုပ်ဆောင်လို့ရမလဲဆိုတာကိုကျွန်တော်တို့ကစုံစမ်းတာပေါ့နော်ဒီနေ့ပေါ့ကျွန်တော်တို့မေလ19ရက်နေ့မှာကျွန်တော်တို့ကျန်းမာရေးဌာနကဝန်ထမ်းတွေကသွားပြီးတော့ဒီကျန်းမာရေးဟိုခရိုင်ကျွန်တော်တို့ကျန်းမာရေးဌာနပြီးတဲ့အခါကျတော့စေယုံတို့ဘက်မှာသွားပြီးတော့စုံစမ်းတဲ့အခါမှာဟိုထိုင်းနိုင်ငံသားတွေအတွက်ပဲဒါဒီအစီအစဉ်ကရှိပါသေးတယ်ဆိုတာမျိုးပဲကျွန်တော်တို့သိရတယ်ဒါပေမဲ့တကယ်တကယ်သူတို့ ဘဝကနေပြီးတော့ဘန်ကောက်ကနေပြီးတော့ကြီးညာတဲ့အခါမှာတော့အဲ့လိုမဟုတ်ဘူးအားလုံးအတူတူခံစားရမယ်ဒီလုံခြုံရေးဝင်ထားတဲ့ရွှေပြောင်းအလို့သမားတွေမှန်နိုင်ငံသားတွေမှန်ရမယ်လို့ပြောတယ်ဒါပေမဲ့တကယ်တည်းလက်တွေ့ရတော့အခုမဟုတ်ဘူးလို့ပြောရတာပေါ့နော်ပြောလို့ရတာ
ဟုတ်ဆိုတော့အဲ့မှာတစ်ချက်သိချင်တာကတကယ်လို့ခုနကစောစောပြောသူပေါ့နော်လူမှုဖူလုံရေးဝင်ထားတဲ့ရွှေပြောင်းလူသမားတွေပါထိုးခွင့်ရှိမယ်ဆိုရင်သူတို့တွေကထိုးနိုင်ဖို့အတွက်ကိုရောဘာတွေလုပ်ဖို့လိုပါလဲရှင
့်ခုနကကျွန်တော်တို့ဒီလိုသွားစုံစမ်းနေဆိုတာလည်းတကယ်လို့အဲ့လို online စနစ်ကနေပြီးတော့စာရင်းသွင်းတာဘယ်လိုသွင်းရလဲဆိုတာသိပြီဆိုရင်ကျွန်တော်တို့ကတရားနေပြီးတော့ဟို social media နဲ့တစင်ပေါ့နော်ပြန်ပြီးတော့လူသမားတွေကိုလောက်တန်အောင်လို့ online ကနေပြီးတော့ဒီသွင်းလို့ရအောင်လို့ကျွန်တော်ပြန်မျှဝေပေးမလို့ပဲဆိုတော့အဲ့ဒီဟာကိုကျွန်တော်တို့လုံးလို့ကျွန်တော်တို့ကိုယ်တိုင်အခုလုံးလို့မရသေးဘူးလုံးလို့မဖြစ်ဘူးဆိုလို့ရှိရင်ရွှေပြောင်းအလို့သမားရဲ့အနေနဲ့ကတော့ဒါဟိုအခက်ခဲကတော့ဖြစ်မယ်ဆိုတာကြိမ်းသိပြီးသားပဲဘာဖြစ်လို့လဲဆိုရင်ကြံခဲ့တဲ့ကျွန်တော်တို့2021ဖေဖော်ဝါရီလကလူသစ်စီးရင်သွင်းတဲ့ကိစ္စမှာလေဒုံးနည်း၎င်းမဲ့ online အနေနဲ့စီးရင်သွင်းရတယ်အဲ့ online စီးရင်သွင်းဖို့ဆိုတာကဒီတာမန်လူတွေအနေနဲ့ဒီခုနကပြောတဲ့ technical ဘိုင်းဆိုင်ကနည်းနည်းပါတယ်နောက်အော်ဘာသာရေးပိုင်းဆိုင်ရာပါတယ်ဘာသာစကားပိုင်းဆိုင်ရာပါတဲ့အခါကျတော့ဘလို့မှအဆင်ပြေနိုင်မှာမဟုတ်ဆိုတော့ဒါကရွှေပြောင်းအလို့သမားရဲ့အတွက်ဒီ online အနေနဲ့တွင်ရမယ်ဆိုရင်တော့မှပဲအများစုအတွက်ကတော့အခက်ခဲနဲ့ကြုံနေမှာ
ဟိုဘန်ကောက်မှာရှိတဲ့မြန်မာတန်ယုံပေါ်လေမြန်မာတန်ယုံကလည်းအရင်တုန်းကတော့ဒီကိုမင်းဦးလိုလိုဒီအလို့သမားရေးဆောင်ရွက်နေတဲ့လူတွေနဲ့တွဲပြီးတော့မှဒီမြန်မာရွှေပြောင်းအလို့သမားရဲ့အရေးကိုသူတို့လှုပ်ပေးနေတာကူညီပေးနေတာတချို့ကိစ္စတွေရှိပါတယ်ဆိုတော့အခုဒီ COVID ကိစ္စမှာရောဒီမြန်မာရွှေပြောင်းအလို့သမားတွေပေါ့နော်ဒီသူတို့ယောဂဖြစ်နေတဲ့လူတွေကိုဆေးကုသပေးနိုင်ဖို့နောက်တစ်ခါဒီခုန COVID ကာကွယ်ဆေးထိုးမယ်ဆိုလို့ရှိရင်လည်းသူတို့ကအကူအညီရွှေပြောင်းမြန်မာရွှေပြောင်းအလို့သမားတွေထိုးနိုင်ရတဲ့အတွက်ကိုကူညီပေးဖို့အတွက်အဲ့လိုမျိုးရောလုပ်ငန်းတွေလှုပ်ပေးနေတာရောအခုအချိန်လေးဘယ်လိုရှိပါလဲရှင့်
ဟုတ်ကဲ့အခုဒီတက်တက်အလိုင်းဖြစ်ပြီးကလေးကတော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတိုင်းဝန်နေပြီးတော့ထုတ်ပြန်ချက်အချို့ထုတ်တာတော့ရှိတယ်။ဥမာစီမင်းစီကံပိုင်းဆိုင်ရာတွေဥမာဒီထောက်ထားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေနောက်ဆုတ်သွားတဲ့အကြောင်းတို့ဒါမှမဟုတ်လည်းလူသစ်စီရင်သွင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟလာဒီလက်ရှိမှာဟိုမြေသူမြေသားဖြစ်ကြောင်းစစ်ဆေးတာတို့အလုပ်လုပ်ခွင့်ပါမယ့်အတွက်စီးရင်သွင်းတာတော့အဲ့ဒါတွေနောက်ဆုတ်တယ်ဆိုတဲ့ကိစ္စတွေကိုထိုင်းအစိုးရဘက်ကထုတ်ပြန်တာတွေပေါ့မိုတီပြီးတော့လိုက်ထုတ်တာလောက်တော့ရှိတယ်ဒါပေမဲ့အရင်နှုန်းကလိုမျိုးကျွန်တော်တို့ကိုဗစ်နဲ့ပတ်သက်တဲ့ခံစားခွင့်တို့ဒီရွှေပြောင်းလူသမားတွေအနေနဲ့လိုက်နာရမယ်လှုပ်ဆောင်ရမယ်ဟာမျိုးတွေဆိုလို့ရှိရင်တတိကျကျလှုပ်ပြန်ထုတ်ပြန်တာတော့လုပ်နိုင်တာတော့ဆိုတော့ဒီဘက်အပိုင်းမှာအရင်နေလာတယ်ခင်ဗျာနောက်တစ်ခုကကျတော့လေဒါပြောလို့ရတာလည်းပါလဲဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဟလာသူတို့အနေနဲ့ရတယ်ခီးသွားလာခွင့်တွေကန့်သက်ထားတဲ့အတွက်ကြောင့်မို့လိုက်ပါလုံဆောင်မှုခက်တယ်ဆိုတာမျိုးတော့ပြောလို့ရရတာပေါ့ဒါပေမဲ့အဓိကကတော့ဒီအာနာသိန်းဆက်အာနာသိန်းပြီးတဲ့နောက်ပိုင်းမှာဒီလေပတ်နေတဲ့ရန်နေရာပေါ့နော်ရုံးလုပ်ငန်းစဉ်တွေအကုန်လုံးကအင်တာမကမောက်ကမဖြစ်ကုန်တယ်လို့ကျွန်တော်တို့အနေနဲ့ဒီလိုမျိုးယူဆလို့ရပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဖန်းစည်းကံတွေအခုပြန်ပို့တဲ့ကိစ္စတွေဆိုလို့ရှိရင်မပို့နိုင်ဘူး။ပို့ဖို့အတွက်အရင်တုန်းကဆိုလို့ရှိရင်နေဆက်ကနေပြီးတော့ဟာလာနှစ်နိုင်ငံကနေညှိပြီးတော့ပို့တယ်ဒီထဲမှာခုနကပြောတဲ့ဒီပြန်ပို့တဲ့အထက်မှာယောဂဖြစ်တဲ့လူတွေပါနိုင်လားမပါနိုင်ဘူးလားဆိုတဲ့ကိစ္စတွေဒါတွေလည်းကျွန်တော်တို့စဉ်းစားဖို့လိုတာပေါ့နော်အခုလက်ရှိတက်ဆိုင်အာဏာပိုင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲဝင်လိုက်ပါပြီးတော့ဟိုဆောင်ရွက်တာတို့ကြီးညာချက်ထုတ်တာတို့မတွေ့ရဘူးခင်ဗျ
ဟုတ်ကဲ့ကိုမင်းဦးကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတဲ့အတွက်
ဟုတ်ကဲ့ကျေးဇူးတင်ပါ